ရန်ကုန်မြို့မှာဒီကနေ့ရုံချင်းရှိနေတဲ့ Reuters သတင်းတောက်ဝါလုံးနဲ့ကျော်စုဦးတို့ကိုချက်ချင်းလှုပ်ပေးဖို့ RSF ကနေစည်းမထားသတင်းတောက်များအဖွဲ့ကအစနားခံစားတံဆောင်ထုတ်ပြန်လိုက်ပါတယ်။မြန်မာနိုင်ငံရိုဟင်ဂျာအခြေအနေသတင်းရေးသားခွင့်ကိုစစ်တပ်ကညှဉ်းဆန်တဲ့အရေးမှာသူတို့နှူးဒဇာကန်ဖြစ်နေရမှုကိုရပ်ဆန့်ရမယ်လို့လည်းဖော်ပြထားပါတယ်။ရသတာ6ပတ်ကြာအဖမ်းခံထားပြီးဖြစ်တဲ့ဒီသတင်းတောက်နှူးကိုဒီကနေ့ရုံထုတ်တဲ့အခါသူတို့အတွက်အမကန်လျှောက်ထားတာနဲ့ပတ်သက်ပြီးတရားသူကြီးကကြေညာစစ်ဆေးပါလိမ့်မယ်။ပြီးခဲ့တဲ့ January 10ရက်ရုံးချင်းတုန်းကတော့အမခံလျှောက်ထားမှုကိုတရားသူကြီးကပယ်ချခဲ့ပြီးသူတို့အပေါ်နိုင်ငံတော်ရှုဝဲချက်ဖောက်ဖျက်မှုဆိုင်ရာဥပဒေအရဆွဲဆိုမယ်လို့အစီပြေခဲ့တာဖြစ်ပါတယ်။